ကုလသမဂ္ဂညီညွတ်မှုထိန်းသိမ်းရေးတပ်ဖွဲ့မှမြန်မာစစ်တပ်ကိုပါဝင်ဖို့ဖိတ်ခေါ်တာဟာအချိန်အခါမသိမဲဆော်လွန်သေးတယ်လို့နိုင်ငံတကာထိတ်တန့်လူခွင့်ရေးအဖွဲ့ကပြောလိုက်ပါတယ်မြန်မာစစ်တပ်အနေနဲ့ကလေးစစ်သားကိစ္စနဲ့တောင်းခံမှုတာဝန်ယူမှုရှိဖို့ကိစ္စတွေကိုအရင်ဆုံးလှုပ်ဆောင်တင်တယ်လို့ထောက်ပြပါတယ်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေဆိုပြီးဆွဆွဲခံထားတဲ့မြန်မာစစ်တပ်ဘက်ကကုလသမဂ္ဂညီညွတ်ရေးထိန်းသိမ်းမှုတပ်ဖွဲ့မှပါဝင်ဖို့ရာကန့်ကွက်မှုနဲ့ကြုံနေရတာတွေကိုတော့ကိုကျော်ကျော်သိန်းကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
Blue Berets အပြာရောင်အုတ်ထုတ်တွေလို့မကြာခဏရည်ညွှန်းဖော်ပြလေးရှိတဲ့ကုလသမဂ္ဂညီညွတ်မှုထိန်းသိမ်းရေးတပ်ဖွဲ့မှမြန်မာစစ်တပ်ပါဝင်မှုဖိတ်ခေါ်တဲ့အကြောင်းကုလသမဂ္ဂဒွေးမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပို့ကိုဖီဂျီနံပြားကမကြာသေးခင်ကသူ့ရဲ့မြန်မာနိုင်ငံခီးစဉ်တွင်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုပြောခဲ့တာပါမြန်မာစစ်ဘက်ဟာကဘာပေါ်မှာနှိပ်စက်ညှဉ်းပန်းမှုအလုံဆုံးလက်နက်ကိုင်အဖွဲ့ဖြစ်ပြီးတော့စိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုနှစ်ပေါင်းများစွာကျူးလွန်ခဲ့ပူတာကြောင့်လက်ရှိမှာညီညာရေးထိန်းသိမ်းမှုတပ်ဖွဲ့တွေပါဝင်ဖို့အခြေမကျသေးဘူးလို့ပြောလိုက်တာကတော့အမေရိကန်ပြည်ထောင်စုအခြေစိုက်လူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ HRW ပဲဖြစ်ပါတယ်
We believe that it's the offer was premature. We don't believe that in the current situation
ဒီကလန်ကျအချိန်မတန်သေးပဲဆောလွန်နေလို့ကျွန်တော်တို့ယုံကြည်ပါတယ်။လက်ရှိအချိန်တွေမှာမြန်မာစစ်ဘက်ကငင်းကြဲမှုထင်းသေးတပ်ဖွဲ့ဖြစ်စစ်လုပ်ဖို့ကုလသမဂ္ဂကစဉ်းစားနိုင်ပြီလို့ကျွန်တော်တို့မယုံကြည်ပါဘူး။မင်းဝန်ထုတ်ဖွဲ့လူခွင့်ရေးနောက်ကျောင်းအခြေအနေတွေရှိနေတဲ့သူတွေကိုငင်းကြဲမှုထင်းသိမ်းမှုမလွတ်သင့်ပါဘူး
။ HRW အဖွဲ့ရဲ့ကုလသမဂ္ဂဆိုင်ရာညွှန်ကြားရေးမှူးဖိလစ်ဘိုလိုပြောက VOE ကိုပြောခဲ့တာပါကုလသမဂ္ဂငြိမ်းချမ်းမှုထင်းသိမ်းရေးမှာအရင်တုန်းကမြန်မာတပ်မတော်ပါဝင်ခဲ့ပြီးတော့အနာဂတ်မှာပါဝင်နိုင်မှုလို့ဆောင်နေတဲ့အကြောင်းဆက်တကြိမ်မြောက်အာဆီယံကာကွယ်ရေးဦးစီးချုပ်များရဲ့လူသဘောဆွေးနွေးပွဲပြီးအခြားအာဆီယံကာကွယ်ရေးဦးစီးချုပ်တွေနဲ့အတူနေပြည်တော်မှာလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကပြောခဲ့ပါတယ
်ပြီးခဲ့တဲ့2017ခုနှစ်အစပြီးတော့မြန်မာနိုင်ငံကိုဒီကုလသမဂ္ဂငြိမ်းချမ်းရေးလုံခြုံရေးတာဝန်နဲ့ပတ်သက်ပြီးတော့ဝင်ရောက်ဆောင်ရွက်နိုင်ဖို့အတွက်ကမ်းလှမ်းမှုတွေရှိခဲ့ပါကျွန်တော်တို့လည်းလိုအပ်တဲ့ပြင်ဆင်ဆောင်မှုတွေကျွန်တော်တို့လုပ်ခဲ့တာရှိပါတယ်။ဒါကြောင့်အနေနဲ့တော့ပအဝင်ဆောင်မှုမရှိသေးပေမဲ့လည်း military observer နည်းနည်းပေါင်းဆောင်ဖို့မနစ်ကကျွန်တော်လုပ်ခဲ့ပြီးမှအကြောင်းမင်းမှုကြောင့်ပြင်ဆင်ခဲ့ရတာရှိပါတယ်။အနာဂတ်မှာတော့ကျွန်တော်တို့ဒီပြင်ဆင်တပ်မတော်သားတွေနဲ့တပ်မတော်သားတွေနဲ့ပူးပေါင်းပြီးဆောင်ရွက်သွားမယ်။အခမ်းအနားတိတ်ကိုရောက်ရှိလာနိုင်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။ကျွန်တော်တို့လည်းဒီလုပ်ငန်းဆောင်ရွက်နေဖို့အတွက်အဆောင်မုံမယ်ကုလသမဂ္ဂအနေနဲ့ဒီအာဆီယံနိုင်ငံတွေနဲ့ပူးပေါင်းဆောင်မှုတွေပြုလုပ်နေကြတယ်ကျွန်တော်ပြောလို့ပ
ါ2020ရွေးကောက်ပွဲကနေသမ္မတဦးသိန်းစိန်ဦးဆောင်တဲ့အစိုးရအဖွဲ့တက်လာပြီးတဲ့နောက်ပိုင်းပြုပြင်ပြောင်းလဲရေးတွေလှုပ်လာတာကြောင့်နှစ်ပေါင်းများစွာဆက်ဆံရေးကျဲတောက်ခဲ့တဲ့နိုင်ငံတကာအစိုးရတွေအထူးသဖြင့်တော့ဗြိတိန်အမေရိကန်စတဲ့အနောက်နိုင်ငံတွေကပြန်ပြီးထိတွေ့ဆက်ဆံလာတာမှာစစ်ဖက်အချင်းချင်းဆက်ဆံမှုတွေလည်းအစာပြိုးရှိလာနေတာပါလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းပြုပြင်ပြောင်းလဲရေးတွေမှာအပြူသဘောဆောင်တဲ့လက္ခဏာတွေရှိခဲ့တယ်ဆိုတာကို HRW ကအတိအမှတ်ပြုပါတယ်အလားတူပဲစစ်ဘက်အနေနဲ့လည်းဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုကျူးလွန်သူတွေကိုအပြစ်ပေးအရေးယူတာလိုမျိုးအတိအပယ်ပြေဝတဲ့အပြောင်းအလဲတွေလုပ်မယ်မလုပ်ဘူးဆိုတာစစ်ဘက်ပေါ်မှာပဲမူတည်တယ်လို့မစ္စတာဘူလိုဖြုံကပြောပါတယ်။ဒါပေမဲ့လည်းလူခွင့်ရေးချိုးဖောက်မှုကျူးလွန်ခဲ့သူတွေကိုအပြစ်ပေးအရေးမယူဘဲကင်းလွတ်ခွင့်ပေးထားတဲ့အခြေခံဥပဒေပါပြဋ္ဌာန်းချက်ဟာစိတ်ပူစရာတစ်ခုဖြစ်နေတယ်လို့ထောက်ပြပါတယ်။ဘယ်လိုအချိန်မျိုးမှာမှမြန်မာစစ်ဘက်အနေနဲ့ငြိမ်းချမ်းမှုထိန်းသိမ်းရေးမှာပါဝင်တဲ့နယ်ဆိုတာကိုအတိအကျပြောဖို့ခက်ခဲပေမဲ့အနေအဆုံးတော့အခြေအနေတစ်ခုနဲ့ကပ်ညီရမယ်လို့မစ္စတာဘူလိုပြောကပြောပါတယ
် Two elements child soldiers and accountability would be key in terms of determining for the UN whether
ကလစ်စတာကိစ္စနဲ့တာဝန်ယူမှုတာဝန်ခံမှုရှိဖို့ဆိုတဲ့အခြေအနေတစ်ခုဟာမြန်မာစစ်ဘက်အနေနဲ့ကုလသမဂ္ဂငြိမ်းချမ်းမှုထင်းသိမ်းရေးတပ်ဖွဲ့မှပူးပေါင်းပါဝင်ဖို့အစဉ်အသင့်ဖြစ်မဖြစ်ဆိုတာကိုကုလသမဂ္ဂအနေနဲ့အကဲဖြတ်ရမယ်အဓိကကိစ္စရဲ့နှစ်ခုဖြစ်ပါလိမ့်မယ်
မြန်မာစစ်တပ်မှာကလေးစစ်သားပတ်ပြောက်ရေးအတွက်ကုလသမဂ္ဂရဲ့လုပ်ငန်းစီမံချက်ကိုပြီးခဲ့တဲ့နှစ်ကပဲမြန်မာအစိုးရကလက်မှတ်ရေးထိုးခဲ့ပြီးစစ်တပ်ထက်ကကလေးစစ်သားတွေကိုမိဘအုပ်ထိန်းသူတွေစီပြန်အပ်တာမျိုးတွေလည်းလုပ်ခဲ့ပါတယ်ခင်ဗျာ